စင်ကာပူနဲ့မြန်မာနိုင်ငံအကြားတန်လျာဖြစ်ဖွယ်ငွေလွှဲကြောင်းတွေကိုတတိထားစောင့်ကြည့်ဖို့ဗန္ဒာငွေကြေးဆိုင်ရာလုပ်ငန်းတွေကိုစင်ကာပူဗဟုဘဏ်ကညွှန်ကြားထားပါတယ်။မြန်မာနဲ့စင်ကာပူကြားငွေကြေးဆိုင်ရာပြည်မှုမြောက်နိုင်တဲ့တန်လျာဖြစ်စရာငွေလွှဲကြောင်းနဲ့ငွေစည်းစိမ်မှုတွေကိုအထူးတတိထားစောင့်ကြည့်ဖို့ငွေကြေးဆိုင်ရာအဖွဲ့တွေကိုပေးပို့တဲ့စင်ကာပူဗဟုဘဏ်ရဲ့ညွှန်ကြားစာကိုရိုက်တာစရိန်ဌာနကတွေ့ရပြီးတော့ကိုကာရေးသားထားတာပါ။စင်ကာပူငွေကြေးဆိုင်ရာစီမံအုပ်ချုပ်ရေးအဖွဲ့ MAS ရဲ့ဒီနေ့ထုတ်ပြန်ချက်ထဲမှာလည်းငွေကြေးအဖွဲ့အားလုံးရဲ့အမှုဆောင်ရာရှိချုပ်တွေအနေနဲ့ငွေကြေးအန္တရာယ်ပိုမြင့်မားလာမှုအတွက်လိုအပ်တဲ့ဥပဒေကြောင်းဆိုင်ရာတင်ပြမှုအဆင့်ဆင့်နဲ့ပြောင်းညီတဲ့အန္တရာယ်ကာကွယ်ရေးတွေခိုင်ခိုင်မာမာလုပ်ဖို့မှာထားပါပဲ။မြန်မာနိုင်ငံရဲ့ဒီနေ့မြို့နယ်တဲ့နိုင်ငံတွေထဲမှာပမာဏအများဆုံးဖြစ်ပြီးဒေတာရင်းငွေကြေးအချက်ချာကြတဲ့စင်ကာပူရဲ့ငွေကြေးအုပ်ချုပ်မှုအဖွဲ့ကမြန်မာနိုင်ငံပေါ်အခြားနိုင်ငံတစ်ခုချင်းစီကစီးပွားရေးတက်ပိတ်ဆို့မှုသတင်းတွေကိုပါစောင့်ကြည့်ပြီးဖြစ်လာနိုင်ပွဲငွေကြေးခွာချမှုတွေကိုအထူးသတိထားစစ်ဆေးဖို့အတိအကျမှာထားပါတယ်။တစ်ချိန်တည်းမှာမြန်မာနိုင်ငံရဲ့ဆက်နာသိမှုဆန့်ကျင်ဆန္ဒပြပွဲတွေနဲ့ပြစ်ခတ်အကြမ်းဖက်နှိမ်နင်းမှုတွေနဲ့တေးတေးထိခိုက်မှုတွေမြင့်မားလာတာကြောင့်မြန်မာနိုင်ငံတည်းရှိစင်ကာပူနိုင်ငံသားတွေအနေနဲ့အမြဲဆုံးကြံလာဖို့စဉ်းစားကြပါလို့လည်းစင်ကာပူနိုင်ငံရဲ့ဝန်ကြီးဌာနကဒီနေ့မှပဲတိုက်တွန်းထားပါတယ်။မနေ့ကလူပေါင်း38ဦးထိတည်ဆုံးခဲ့ရတယ်လို့ကုလသမဂ္ဂကကြေညာပြီးမှအခြေရနေသေးတော့အခုလိုမြန်မာနိုင်ငံကနေအ мян ပြန်ထွက်ခွာဖို့နဲ့စင်ကာပူကနေလည်းမြန်မာကိုထပ်မသွားချင်ရေးကိုပါဒီနိုင်ငံကြီးဝန်ကြီးဌာနကကြေညာချက်ထဲမှာတိုက်တွန်းထားပါတယ်ခင်ဗျ